ဟုတ်ကဲ့တောင်ကိုရီးယားနိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာဒီမွေးမြူရေးကုမ္ပဏီကြီးကို1983ခုနှစ်ကစထူထောင်ခဲ့ပြီးအရင်အင်ဒိုနီးရှားဖိလစ်ပိုင်တရုတ်ဗီယက်နမ်ကမ္ဘောဒီးယားတို့မှာဝင်လုပ်ခဲ့တာကနေမြန်မာနိုင်ငံကိုလည်းလွန်ခဲ့တဲ့9နှစ်ကျော်ကစဝင်လာခဲ့ပြီးမှအခုလိုရာယီရဆိုင်လိုက်ရတာပါရန်ကုန်တိုင်းမှော်ပီမြို့မြောင်းတကာစက်မှုဆောင်မှာရှိတဲ့ဒီလုပ်ငန်းကြီးဘလို့အခြေခံအကြောင်းရင်းတွေကြောင့်ရဆိုင်လဲရတာဖြစ်နိုင်ပုံကိုအမေရိကန်ရောက်မြန်မာစီးပွားရေးပညာရှင်ဦးစိန်ထေကအခုလိုထောက်ပြပါတယ
်။နံပါတ်၁ကတော့ကျိုးမြန်မရှိဘူး။တိတာလည်းတစ်ချက်ပြောမယ်ဗျာ။ exchange rate ပြဿနာ။နိုင်ငံခြားကဖလုတ်ဒီ exchange နဲ့မသွားဘူးဗျာ။သူတို့သတ်မှတ်တဲ့ဟာနဲ့သတ်မှတ်တော့ exchange rate ပြဿနာရှိတယ်။သူက2100အပြင်မှာပေါက်နေတာက4000ကျော်လေ။ခွင့်ရှုံးနေပြီလေ။နောက်ကွန်ထရိုးလုပ်ငန်းမှာအသုံးအားစုတွေရှိတယ်ဗျာ။ထိုးလို့မှုတော့လေပတ်မလျက်စစ်တာပြတ်နေပဲကြိုက်တော့မလဲ production ကြပြီပေါ့အဓိကလျက်စစ်တာအဲ့ဒါပြဿနာအကြီးဆုံးပဲနောက်အလုပ်လုပ်မဲ့ lever လုံသမားလိုတယ်သူတို့ manage ဆွဲနေမဟုတ်ကျွန်တော်မြန်မာနိုင်ငံမှာတာမအလုပ်သမားတွေလိုတယ်အဲ့ဒီလုံသမားတွေအခုမရှိတော့ဘူးသူတို့ကစစ်မှုရန်ဥပဒေနဲ့တကယ်အကောင်မောင်းတန်းအသက်16နှစ်နဲ့ခင်ဗျာ35နှစ်ကြားဆိုတကယ်လုံအားကောင်းတဲ့အရွယ်လေးတွေကိုစစ်ထဲစုတယ်ဆိုတော့အဲ့ဒီလူတွေကသူတို့စီမလာထွက်ပြေးကုန်ပြီဗျာအဲ့တော့ကုန်ထိုးလို့မှုလုပ်ငန်းလုပ်တဲ့အခါမှာလိုအပ်တဲ့အချက်လက်တွေမပြည့်စုံတဲ့အပြင်အဲ့တော့အစူရီယာရှော့တိတ်ဖြစ်လာတဲ့ခါမှာဒီလုပ်ငန်းတွေရှုံးတော့ထွက်ပြီပေါ့
ဒါအပြင်မြန်မာနိုင်ငံရဲ့ Tracer အစားနဲ့ဂျက်သားပေါက်ထွက်လို့ရည်ဒီအကြီးစားကုမ္ပဏီကြီးရဆိုင်ရတဲ့အခြေခံအကြောင်းရင်းအသေးစိတ်တွေကိုလည်းအမျိုးဖော်လို့တဲ့စီးပွားရေးသူတွေတူကအခုလိုရှင်းပြပါတယ
်ဒေါ်လာဈေးကြောင့်မှာအခုပေါ့နော်ရန်တက်တယ်အခုလက်ရှိ3ဒေါ်လာပေါင်းဈေးက4,050နဲ့4,100ကျားပေါ့နော်ဒေါ်လာပေါက်တယ်ဒေါ်လာဈေးကရန်တက်လာတဲ့အခါမှာမြန်မာမီတန်လို့တော်တော်ကျတော့သူတို့ဒီစီးပွားရေးရည်တည်ဖို့ကတော်တော်ကိုခင်းရင်းလာအဲနောက်တစ်ချက်ကကြတော့ဒီကုန်ထုတ်မှုလုပ်ငန်းတွေကလည်း၃နှစ်တာကာလချက်သွေးရဲ့နောက်ပိုင်းမှာကုန်ထုတ်မှုဆွမ်းရည်ကပူပူကျလာတယ်။အဲဘာကြောင့်ပူကျလဲဆိုတော့ကျွန်တော်ကုန်ထုတ်မှုဆိုလို့ရှိရင်ကတကယ်ကြားတယ်ကုန်ကျန်းတင်သွေးရတယ်။ကုန်ကျန်းတင်သွေးမှုမှာ import license ချထားမှုကလည်းပုံမှုပြီးတော့ထွေးထွေးပြီးနေတက်တဲလာမှုကြောင့်လည်းကုန်ထုတ်မှုတွေလုပ်ငန်းတွေကလည်းပုံမှုပြီးတော့မှကျဆင်းလာတယ်။အခုဒီနေရာဒီမှာစပြီးတော့မှာချက်ချက်ထပ်ဖြစ်တာပါမီးရရှိမှုပါ။စက်မှုဆောင်တွေကိုတနေ့ဦးမှာ2 နာရီပဲမီးပေးနိုင်တယ်ပေါ့နော်။အဲ့တော့ဒီမီးဆက်တွေနဲ့ run ရတယ်ပေါ့။အဲ့တော့အဲ့ဒါ73စီကလည်းမြန်မာနိုင်ငံမှာလုံလောက်မှုကြီးခဏခဏဖြစ်ပေါ်နေရပါတော့။ဆို73စီဈေးနှုန်းလေးအမြင့်မားမှုကြောင့်လည်းဒီကုန်ထုတ်မှုကုန်ကျစရိတ်ကလည်းညွန်မှန်းထားတဲ့ပူပူကြီးမှကုန်ကျတဲ့အခါမှာဒီ process ကိုတွတ်ကြည့်ရပေါ့နော
်။ဒီနိုင်ငံခြားမွေးမြူရေးကုမ္ပဏီကြီးရဆိုင်မှုကိုဥတီစေတဲ့လက်ရှိအခြေအနေအပြင်ရှေ့ဆက်ဖြစ်လာနိုင်တာကိုလည်းဥစိန်ထေကအခုလိုသုံးသပ်ပါတယ်။
တိုင်းပြည်စီးပွားရေးဟာပြိုလဲတော့မယ်။အခုဆိုဒီနေ့တခြားစဉ်းစားကြည့်ရွှေစင်းတစ်ရက်တစ်ရက်ကိုတက်တာနေတဲ့နှုန်းမှမဟုတ်တာ။ဒေါ်လာစီးလေးလာလိမ့်မယ်နောက်ဆက်ဒီတိုင်းနဲ့ဆက်သွားရင်ဖက်9000ဖြစ်တော့မှာဒေါ်လာအဲ့ဒါကြောင့်လေကုလလို့စဂျာလီကိုသူစိတ်မတူနဲ့ကုဖို့အတွက်အဲ့ဒီကုမြေဆုံဖိုးပေးတယ်ဗျာအခုရုရှားကိုဒီစီးပွားရေးဆုံနေပေးတော့မယ်ကြည့်လက်နေပစ္စည်းတွေဝယ်ရတော့မယ်ဝယ်လဲဝယ်နေတယ်အဲ့ဒီအတွက်သူငွေလိုတယ်အဲ့တော့ဒါကိုသူပို့ပေးတာပဲနံပါတ်1ကနိုင်ငံညာကိုရှော့တက်ရှိတော့အဲ့မှာကြီးမှန်ငားမယ်ပေါ့ဗျာဒါမျိုးတွေရှော့လို့ပို့ဆိုးမှာပါဒါကြောင့်မလို့တိုင်းပြည်စီးပွားရေးတော့ပြိုလဲမကြောက်တဲ့ဟုတ်လေကြာကြာနေတွန်းချလို့ဖြစ်နေတယ
်ဒီရှေ့ဆက်ဖြစ်လာနိုင်ကြပေါ်လဲစီးပွားရေးသူတွေဒီကအခုလိုဆက်သုံးသပ်ပြပါတယ
်ကုန်ထုတ်လေပတ်မှုလုပ်ငန်းတွေအကုန်လုံးကတော့တပေတပေနဲ့ရောကြာလာမှာပါပဲအော်လန်ဘန်ဆက်သွေးရေးခက်ခဲမှုတွေကြောင့်ပေါ့နော်တင်ပို့မှုအသိမလုံနိုင်တဲ့အခါမှာဒီဒေါ်လာနိုင်ငံညာငွေပေါ့နော်ရရှိမှုကလည်းကြာဆင်းလာတဲ့အခါမှာ import license ကိုပို့ထုတ်မှုအတွက်လည်းပုံမူခရင်လာတာပေါ့နော်အဲ့ဒါကတော့တောက်လျှောက် consequence effect တွေဖြစ်လာရဲပေါ့နော်ဆိုတော့အဲ့ဒါတွေကြောင့်ဒီမြန်မာစီးပွားရေးကဒီလာမယ့်လာပိုင်းလာပိုင်းတွေမှာထွေးထွေးနဲ့ပုံမူချက်တဲလာနိုင်တဲ့ဒီ shape လာမယ့်အလားလာတွေမှာတော့ဒီပြန်လဲပြီးရောမှဥမော်လာဖို့ဆိုတာကတိတ်ပြီးတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကုမ္ပဏီထွက်ထွက်ထွက်ထွက်သွားတာမျိုးတွေလည်းပိုဖြစ်လာနိုင်တယ
်ဒါအပြင်အခုလိုကုမ္ပဏီကြီးတွေရက်ဆိုင်တာဒါမှမဟုတ်ထွက်ခွာတာရဲ့နောက်ဂျိုးဆက်နေနဲ့မြန်မာနိုင်ငံရဲ့ကုန်စည်နှုန်းကြီးမြင့်မှုတွေထက်ကြီးမားလာနိုင်တာကိုဝင်ငွေမတိုးတဲ့ပြည်သူတွေပိုခံစားလာရနိုင်တယ်လို့လည်းစီးပွားရေးသုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ